အီတလီမှာကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရသူကတနင်္ဂနွေတရက်ထက်မှတွင်50ရာခိုင်နှုန်းထိတိုးသွားကြောင်းပြောဆိုထားပြီးနိုင်ငံမြောက်ပိုင်းကကြေးရွာနှင့်မြို့၁၁ခုကိုလည်းအဝင့်ထွက်ပိတ်ထားပါသည်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1,900နီးပါးရှိပြီး34ဦးသေဆုံးခဲ့ရတဲ့အီတလီနိုင်ငံဟာဥရောပမှာဗိုင်းရပ်စ်အဆိုးဆုံးကူးစက်ပြန့်နှံ့နေရာနိုင်ငံဖြစ်နေပါပြီ။ရောဂါအစပြုချိန်က14ရက်ကာလရှိတာကြောင့်ကူးစက်ခံရသူတွေထပ်ပြီးတိုးလာအောင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလဲအီတလီအာဏာပိုင်တွေကပြောပါတယ်။အီတလီမှာအသက်ကြီးပိုင်းလူဦးရေကလည်းများပါတယ်။ဗိုင်းရပ်စ်ကိုအများဆုံးခံနိုင်ရည်နည်းသူတွေကအသက်65နှစ်နဲ့အထက်အသက်ကြီးပိုင်းတွေဖြစ်တယ်လို့လည်းကျန်းမာရေးဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်။အီတလီမြောက်ပိုင်းဒေသကိုအမေရိကန်တွေခီးမသွားကြဖို့အမေရိကန်အာဏာပိုင်တွေကသတိပေးထားတယ်လို့ပဲအမေရိကန်လေကြောင်းလိုင်းနှစ်ခုဖြစ်တဲ့ Delta နဲ့အမေရိကန်လေကြောင်းလိုင်းတွေကအီတလီနဲ့ဗန်ဒါရီအချက်အချာမီလန်နဲ့ပြန်တမ်းမှုတွေကိုဆိုင်းငံ့လိုက်ပါပြီ။အခမ်းအနားအစီအစဉ်တွေဖြတ်သိမ်းလေကြောင်းခီးစင်တွေဆိုင်းငံ့တာအကြောင်းခီးသွွားကဏ္ဍနဲ့စီးပွားရေးအပေါ်မှာတော့ရိုက်ခတ်သက်ရောက်မှုရှိနေပါတယ်။ဩစတြေးလျ၊ထိုင်းနဲ့ဂျပန်နိုင်ငံတို့မှာတော့တနင်္ဂနွေနေ့ကဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးရသူတွေရှိနေပါတယ်။ဂျပန်ကမ်းလွန်မှာတီးခြားခွဲထားခဲ့တဲ့ Diamond Princess အပျော်စီးသင်္ဘောကခီးတဲ့အသက်88နှစ်အရွယ်အမျိုးသားတဦးဩစတြေးလျနိုင်ငံပတ်မြို့မှာတနင်္ဂနွေနေ့ကသေဆုံးခဲ့ပြီးဒါဆိုရင်ဩစတြေးလျမှာဗိုင်းရပ်စ်ကြောင့်ပထမဆုံးသေဆုံးမှုဖြစ်ပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာအသက်35နှစ်အရွယ်အမျိုးသားတဦးဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်သေဆုံးခဲ့ပါတယ်။ဂျပန်နိုင်ငံမှာတော့အသက်80ကျော်အမျိုးသားတဦးဗိုင်းရပ်စ်ကူးစက်ခံရပြီးနောက်သေဆုံးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်စပြီးဖြစ်ရာတရုတ်နိုင်ငံမှာတော့တနင်္ဂနွေနေ့ကကူးစက်မှုအသက်923ဦးနဲ့35ဦးသေဆုံးခဲ့ပါတယ်။တရုတ်မှာကူးစက်ခံရသူစုစုပေါင်း 8,000 နီးပါးရှိနေပါတယ်။တရုတ်နိုင်ငံပြင်ပအများဆုံးကူးစက်ခံရတဲ့တောင်ကိုရီးယားမှာတော့ကူးစက်ခံရသူပေါင်း 3,526 ဦးရှိပြီးအီရန်မှာတော့963ဦးကူးစက်ခံ43ဦးသေဆုံးခဲ့တာကြောင့်တရုတ်နိုင်ငံပြည်ရင်ဒုတိယမြောက်သေဆုံးမှုအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်ကမ္ဘာစီးပွားကျမှုဖြစ်လာနိုင်ခြင်းအပေါ်စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အမေရိကန်ပြည်သူတွေအတွက်တော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမယ့်အရေးစိုးရိမ်ပွဲရမရှိသေးဘူးလို့ဒုတိယသမ္မတမိုက်ပန့်စ်ကတနင်္ဂနွေနေ့မှာထပ်ပြီးအခိုင်အမာပြောဆိုထားပါတယ်။